ပါကစ္စတန်နိုင်ငံတောင်ပိုင်းစင်ခေယာရဲ့ဂုတ်ကီမြို့မှာတနင်္ဂနွေနေ့ကဟိန္ဒူဘုရားကျောင်းအများပြားကိုအမျက်ဒေါသထွက်နေတဲ့အကြမ်းဖက်လူအုပ်ကနေဖျက်ဆီးခဲ့ပါတယ်။ဟိန္ဒူဘာသာဝင်40ရာခိုင်နှုန်းလောက်နေထိုင်တဲ့ဂုတ်ကီမြို့မှာပုဂ္ဂလိကကျောင်းတစ်ကျောင်းရဲ့ကျောင်းအုပ်ကနေအခြားဘာသာရေးနဲ့ပတ်သက်ပြီးပုတ်ခတ်ပြောဆိုကြောင်းဆွဆွဲချက်ထွက်လာပြီးတဲ့နောက်စနေနေ့ကစပြီးလူတွေအမျက်ဒေါသထွက်ခဲ့ကြတယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ကတော့ဟိန္ဒူဘုရားကျောင်း3ကျောင်းကိုလူအုပ်ကနေဝင်ရောက်မှွေနှောက်ခဲ့ပြီးဘုရားကျောင်းတွင်ရှိနေတဲ့ဝတ်ပြုဆူတောင်းတဲ့နေရာတွေကိုလည်းရိုက်ချိုးဖျက်ဆီးခဲ့ကြတယ်လို့မြို့ကန်တွေနဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တွေကအတည်ပြုပြောဆိုခဲ့ကြပါတယ်။ဒါအပြင်အကျန်းဖက်လူအုပ်ဟာဘာသာရေးအရစော်ကားပြောဆိုခဲ့တဲ့ဆိုတော့ဟိန္ဒူဘာသာဝင်ကျောင်းအုပ်ရဲ့ပုဂ္ဂလိကကျောင်းကိုဖျက်ဆီးခဲ့ကြတယ်လို့အခြားဟိန္ဒူတွေရဲ့အိမ်တွေကိုလည်းဝင်ရောက်နှောက်ယှက်ဖျက်ဆီးခဲ့ကြပါတယ်။တမန်တော်မိုဟာမက်နဲ့ပတ်သက်လို့စော်ကားပုတ်ခတ်ပြောဆိုခဲ့တယ်လို့ဆွဆွဲခံထားရတဲ့ကျောင်းအုပ်ကိုလည်းတနင်္ဂနွေနေ့ကဖမ်းဆီးစစ်ဆေးနေကြောင်းရဲဘက်ကအတည်ပြုပြောကြားပါတယ်။အကျန်းဖက်ဆန္ဒပြမှုတွေပိုးပြီးဖြစ်လာမှာကိုထိမ့်ထုတ်အမြန်ဆုံးထိမ့်ထုတ်နိုင်ဖို့အရန်တပ်ဖွဲ့ရဲ့အကူအညီကိုလည်းမြို့အာနာပိုင်တွေကဘက်ကယူခဲ့ရပါတယ်ရှင်။